ကာဇာကမ်းမြောက်ဒေသအခြေအနေတွေဟာနိုင်ပိုင်းနဲ့အမျှဆိုးရွားလာနေကြောင်းကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောလိုက်ပါတယ်။နေပေါ်နိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကအစ္စရေးဟာမတ်စစ်ပွဲမီးတောက်လောင်နေတဲ့အကျိုးဆက်ကိုအခုလိုသတိပေးသွားပါတယ်
။ The situation in Gaza is growing more desperate by the hour.I regret that instead of a critically need humanitarian
အရှိအလေပိုင်းမှာအခြေအနေတွေဟာနိုင်နဲ့အမျှဆိုးဝါးလာနေပါတယ်။ဂါဇာကမ်းမြောင်ဒေသမှာစစ်ပွဲတွေတဟုန်ဟုန်တောက်လောင်နေပြီးဒေသအနှံ့အန္တရာယ်တွေပြန့်နှံ့နေပါတယ်။လူအဖွဲ့အစည်းကြားမှာကွဲလွဲမှုတွေတင်းမာမှုတွေဟာပွက်လောရိုက်ချင်းချောင်းနေပါတယ်။ဒီလိုအခြေအနေအရေးကြီးတဲ့ခိုက်တံမှာအရက်သားတွေကိုလေးစားကာကွယ်တဲ့အခြေခံမှုတွေကိုရှင်းရှင်းလင်းလင်းသိဖို့ကအရေးကြီးပါတယ်လို့ကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောသွားတာပါ။သူဟာကာတာနိုင်ငံမှာအစ္စရေးဟာမတ်အရေးဆွေးနွေးရဲ့နောက်လေးရက်အကြာခီးစဉ်ဖြစ်နေပေါ်နိုင်ငံကိုရောက်ရှိနေတာပါလူသားချင်းစာနာထောက်ထားမှုဆိုင်ရာအပြစ်ခတ်ရက်စဲရေးတရားခံအားလုံးကိုချွင်ချက်မရှိလွှတ်ပေးရင်းနဲ့ဂါဇာပြည်သူတွေရဲ့လိုအပ်ချက်နဲ့ကိုက်ညီတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာကယ်ဆယ်ရေးပစ္စည်းတွေပို့ဆောင်ပေးဖို့အတွက်လည်းသူကပြောသွားပါသေးတယ်ဟာမတ်အဖွဲ့ရဲ့ဝင်ရောက်စီးနှင်းစီးနှင်းမှုကြောင့်လူ1400တေဆုံးခဲ့ပြီးအများစုမှာအရက်သားတွေဖြစ်ပြီးတော့တရားခံ230ကိုလည်းဖမ်းဆီးထားပါသေးတယ်ပါလက်စတိုင်းကျမ်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာတော့အစ္စရေးတပ်ရဲ့လက်တုံ့ပြန်မှုကြောင့်ပါလက်စတိုင်းအရက်သားပေါင်း8000ကျော်တိတ်ဆုံးခဲ့တယ်လို့ပြောထားပါတယ်ရှင်